မလေးရှားနိုင်ငံမှာတရားမဝင်နေထိုင်ကြတဲ့နိုင်ငံခြားသားတွေတန်ကြီးတက်တာသားနဲ့နေရရင်ပြန်နိုင်မဲ့ B4G Back for Good အစီအစဉ်ဟာဒီဇင်ဘာလ31ရက်နေ့မှာတက်တန်းကုန်ဆုံးတော့မှာမလို့မြန်မာနိုင်ငံသားအတော်များများနေရပြန်ဖို့လုပ်နေကြတယ်လို့မြန်မာအလုပ်သမားတွေကကူညီပေးနေသူတဦးကပြောပါတယ်။တရားမဝင်နိုင်ငံခြားသားတွေကိုစီမံခိန်းနဲ့ဖမ်းဆီးနေတာကြောင့်အများအပြားဖမ်းဆီးခံရချိန်မှာပဲအခုလိုနေရရင်ပြန်ဖို့လှုပ်လာကြတာပါ။ဒီကြောင့် VOE သတင်းတောက်မအေးအေးမှာကသတင်းပေးပို့ထားပါတယ်ရှင်
။မလေးရှားနိုင်ငံမှာနှစ်ကုန်ပိုင်းအတွင်းအဖမ်းဆီးတွေပိုပြီးစိတ်လာတဲ့အတွက်မြန်မာတွေဟာပြည်내တိုင်းကလူဝင်မှုကြီးကြပ်ရေးဌာနတွေမှာဒဏ်ကြေးပေးသွင်းပြီးနေရပြန်ရတဲ့သူတွေများလာတာပါ။ထိပ်တင်းစခန်းတွေမှာရောက်နေတဲ့မြန်မာတွေကိုမလေးရှားနိုင်ငံဆိုင်ရာမြန်မာတန်ရုံးကိုစားပြုပြီးအကူအညီပေးနေတဲ့ကိုတီးရမောင်မောင်ကတော့ဒီအပိုင်းအတွင်းမှာနေရပြန်ရတဲ့သူတွေများလာကြောင်းပြောပြပါတယ်
။ကျန်တာတော့ရှစ်ကလည်းရင်ကတ်နေတဲ့အခါကျတော့ဒီရက်ထဲမှာတော့တော်တော်လေးပြောင်းပြီးပြန်ရတာပြီးပါတယ်။ပြန်ပြီးပြန်တယ်ဆိုတာကကိုယ်မြန်မာနိုင်ငံတနိုင်ငံနဲ့တော့မဟုတ်ဘူး။တခြားနိုင်ငံသားတွေလည်းပါတော့ပါ။သူပြည်နေတဲ့သူပါတော့ပြည်နေတိုင်းမှာတော့အပြည့်ပါပဲမပြည့်တဲ့နေရာရေလို့မရှိပါဘူ
းမလေးရှားဆွေရတဲ့လက်ထက်မှာတရားမဝင်နိုင်ငံသားကရှင်းလင်းရေးစီမံချက်ကိုစက်တိုက်လုပ်ခဲ့ပြီးဒဏ်ကြေးသက်သာစွာနဲ့နေရပြန်နိုင်ရေးအစီအစဉ်ကိုအကောင့်ထည့်ဖော်ခဲ့ရမှာဒုတိယအကြိမ်မြောက်ဖြစ်တယ်လို့လည်းကိုတရားမမောင်ကပြောပြပါတယ
်ပြီးခဲ့တဲ့နှစ်ဖြစ်လာတိုင်း30ရင်းနေရဒါနောက်ဆုံးဖိတ်လိုက်တာပေါ့နော်
ဟုတ်ကဲ့
ဒီ6လပိုင်းတော့ကနေပြီးတော့ဒီအစီအစဉ်ကိုနှစ်လအချိန်ပေးထားမယ်ပေါ့နော်နှစ်လအချိန်ပြီးမှပြန်ဆိုပြီးတော့တို့ဟိုတတ်မှတ်ထားတာကဒါပြည်ကြတဲ့နှစ်6လပိုင်း30ရက်နောက်ဆုံးဆိုပြီးတို့တတ်မှတ်ပေးထားတယ်အခုနောက်တစ်ချိန်ကဒီ6လပိုင်း30ရက်နေ့ကနေစပြီးတော့7လပိုင်း30ရက်နေ့အထိဆိုပြီးတို့ဟိုဖွင့်ပေးထားတယ်ပေါ့ဆိုတော့ဟိုအစိုးရတဲ့လက်ထက်မှာဒါစီတီအချိန်လို့ကျွန်တော်တို့ဟိုဖိရတာပေါ့
မြန်မာလူ့သမားလူဝင်မှုကြီးကြပ်ရေးနဲ့ပြည်သူ့အင်အားဝန်ကြီးဌာနအလုပ်သမားညွှန်ကြားမှုဦးစီးဌာနကတော့မလေးရှားကိုတရားဝင်စေလွှတ်တဲ့အလုပ်သမားပေါင်း2,000ကျော်ရှိပြီးတခြားနိုင်ငံတွေနဲ့မလေးရှားကိုရောက်သွားတဲ့သူတွေအားလုံးပေါင်းရင်မလေးရှားမှာမြန်မာလူ့သမား9,000ထက်မနည်းရှိနေတယ်ဆိုပြီးပြောဆိုထားပါတယ်။မလေးရှားအစိုးရရဲ့ဒဏ်ကြေးတက်တာစွာနဲ့နေရပြန်နိုင်ရေးအတွက် B4G Back for Good အစီအစဉ်ကဒီဇင်ဘာလကုန်မှာပြီးတော့မှာမို့မလေးရှားနိုင်ငံမှာအဖမ်းဆီးတွေပုံမစိတ်လာပြီးတစ်နှစ်အတွင်းနိုင်ငံသားက9,000နီးပါးကိုဖမ်းဆီးရမိခဲ့တယ်ဆိုပြီးဒီဇင်ဘာလထဲမှာပဲမလေးရှားလူဝင်မှုကြီးကြပ်ရေးဌာနကသတင်းထုတ်ပြန်ခဲ့ပါတယ်ရှင်